အရှိလေပိုင်းဒေတာကနိုင်ငံ၄နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်ဗီရမျိုးမြန်မာတန်ရုံးကသတိပေးချက်ထုတ်ပြန်ထားပါတယ်။ Saudi Arabia, Bahrain, Qatar နဲ့ Oman နိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဒေတာရင်းလက်ရှိအခြေအနေတွေကိုမျက်ခြင်မပြတ်စောင့်ကြည့်ပြီးလုံခြုံရေးသတိရှိကြဖို့ဇန်နဝါရီ၄ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့မြန်မာတန်ရုံးထုတ်ပြန်တဲ့နှိုးဆော်ချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံအတွက်လက်ရှိဖြစ်ပွားခဲ့တဲ့တက်တော်အခြေအနေတွေကဒေတာရင်းမှာစိုးရိမ်ပွဲရစိတ်ပူပန်ပွဲရအခြေအနေတွေဖြစ်နေတယ်လို့တန်ရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရောက်နေတဲ့သက်ဆိုင်နိုင်ငံတွေရဲ့ဥပဒေနဲ့အညီမသက်ဆိုင်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်မှုမရှိသေးပဲလိုင်းနာနေထိုင်သွားဖို့နဲ့သက်ဆိုင်ရာနိုင်ငံတွေကယာယီတင်းကျပ်လာနိုင်ပွဲရှိတဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေနဲ့အညီစနစ်တကျနေထိုင်သွားကြဖို့လည်းတိုက်တွန်းနှိုးဆော်ထားပါတယ်။အခက်အခဲရှိမယ်ဆိုရင် Riyadh မြန်မာတန်ရုံးကို24နာရီအချိန်မီဆက်သွယ်အကူအညီတောက်ခံတယ်လို့လည်းဖော်ပြထားပြီးတယ်လီဖုန်းနံပါတ်တွေနဲ့အီးမေးလ်လိပ်စာတွေကိုလည်းထုတ်ပြန်ချက်ထဲမှာတပါးလဲထည့်သွင်းဖော်ပြထားပါတယ်။အီရန်နိုင်ငံက Quds အထူးတပ်ဖွဲ့ရဲ့တမူဗိုလ်ချုပ် Qasem Soleimani ကိုဇန်နဝါရီ3ရက်နေ့တောက်ကြနေမှာအမေရိကန်ကဝေထိန်ဒရုန်းယင်ကနေဒုံးကျည်နဲ့ပြတ်ခတ်တုတ်တင်ခဲ့ပြီးတဲ့နောက်အီရန်ဘက်ကအပြင်းထန်ဆုံးတုံ့ပြန်မယ်လို့ပြောထားချိန်မှာပဲ Saudi Arabia နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့တတိပိချက်ထပ်ပေါ်လာတာပါခင်ဗျ